မလေးမှာဆီအနာသိမှုကိုငင်းငန်းစွာဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရတာတွေဖမ်းဆီးရတာရှိတယ်လို့ဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်တဲ့ဒေါက်တာတီဇော်ဆန်းကပြောပါရယ်ဒီချိန်လေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာကိုတီဇော်ဆန်းရဲ့ဒီနေ့မန္တလေးဘက်ကဆန္ဒပြပွဲအခြေအနေတွေဘယ်လိုရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာဒီနေ့မှာတော့ကျွန်တော်တို့ဒီမနက်ချင်းလင်းအစိုးရတွေက7နာရီ9နာရီလောက်ကြတဲ့ဒီရဲနဲ့စစ်သားတွေကတမျိုးလုံးပြဲ့ပြီးတော့ဒီလုံခြုံရေးအင်အားအများကြီးချထားတယ်ကျွန်တော်တို့မန္တလေးခါတဲ့ကျွန်တော်ဆန္ဒပြနေကြနေရာတွေပေါ့နော်ပူလာကြီးရှိမန္တလေးတက္ကသိုလ်အဝင်ပေါက်ရှိတော့ကျွန်တော်ဒီစင်တာရင်သာအတင်းရှိတော့ကျွန်တော်ဒီဆန္ဒပြပွဲတွေကိုလည်းပဲဖြိုခွဲတယ်ပေါ့လူစုလူဝေစလုံးလုံးမရအောင်ဒီလိုတို့ဖြိုခွဲတယ်စင်တာရင်သာအတင်းရုံးရှိမှဆိုရင်လည်းပဲတို့ဒီတနက်ချီအစ်စ်ထောက်တယ်ပေါ့နောက်ဖမ်းနေရိုက်တာရိုက်တာတွေရှိတယ်အဲ့ကျွန်တော်ဒီမန္တလေးတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာပေါ့နော်တိုင်းနေတယ်ကျွန်တော်တို့မန္တလေးတိုင်း NLD ဒူအိုခရာကျွန်တော်တို့ဒီတော်ဝင်းများများနဲ့တိုင်းအစီအကိုကိုရင်းသေးတို့လည်းဖမ်းသွားတယ်။အဓိကစိုးလာတော့ဗျာကျွန်တော်တို့ဒီသူတို့စစ်ကားတွေရဲကားတွေကလက်ရင်းနဲ့တွေ့တဲ့မြောက်ကိုပခွားတွေနဲ့ဖြောက်ပစ်တယ်ပေါ့ဗျာ။လမ်းပေါ်နေပြည်သူတွေကိုလည်းပေါ့နော်ဟိုဘာအကြောင်းမှမရှိဘူး။အဲ့မှာကျွန်တော်တို့ဒီများတောင်ကြောင်းတဲ့မှာဆိုရင်ဒီကြောင်းသားတယောက်ကိုပခွားနဲ့လောက်လေးဝါနဲ့မှန်တာမျက်စီကိုမှန်တယ်ဗျာတော်တော်လေးတိုင်ဟာဟုတ်ကဲ့ဆိုရပေါ့နော်အဲ့တော့ဒီနေ့ကတော့ကျွန်တော်တို့မန္တလေးမှာကျွန်တော်တို့စူးစူးဝါးဝါးပါပဲခင်ဗျာ
ထိခိုက်ဒဏ်ရာရတဲ့သူဦးရေကအခုနောက်ဆုံးဘယ်လောက်လောက်ရှိတယ်လို့ကြားပါလဲ
ဒီနေ့ခင်ဗျာကျွန်တော်ဒီရှမ်းတိုင်းသားရုံးရှိမှာရိုက်နေခံရတာတွေရှိတယ်တနေ့နေ့ပေါ့နော်ဖောက်တာတွေရှိတယ်အဲ့တော့ကျွန်တော်တို့အနည်းဆုံးဖက်စတီခံရတာဟုတ်ပါပေါ့နော်20ကျော်လောက်ရှိတယ်အဲ့တော့ကျွန်တော်ထိခိုက်ဒဏ်ရာရတဲ့သူတွေကအများကြီးရှိတယ်ထွက်ပြေးရတယ်ပေါ့နော်အထွက်ပြေးဆိုအိမ်ထဲဝင်တော့အိမ်ကြီးကလက်ခံတော့အိမ်ချင်းရောပါရိုက်တယ်အစ်င်ပေါ့နော်ဒီအိမ်ထဲဒီလိုက်ခံရတယ်လည်းကျွန်တော်တို့အရှိပါလေခင်ဗျာအဲ့တော့ပပမှန်ပြီးတရားရတဲ့သူတွေလည်းအများကြီးပါပဲခင်ဗျာ
အခုဆိုရင်ရန်ကုန်အပါဝင်မြို့တော်တော်များများမှာအာဏာပိုင်တွေဘက်ကနေပြီးတော့ငင်းငန်းစွာဆန္ဒပြနေတဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေတော်တော်လေးလှုပ်လာတယ်ဒီပေါ်မှာရောဘယ်လိုမြင်လဲဘယ်လိုသုံးသပ်လဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒါကတော့ကျွန်တော်တို့ဒီအာဏာရှင်တွေရဲ့ဗျိုင်းလက္ခဏာပါပဲခင်ဗျာဒီအာဏာရှင်တွေဒီသူတို့ကိုစန့်ကျင်တဲ့လက်မခံတဲ့ဒီကျွန်တော်တို့ဒီငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်အင်အားအလုံးအကျုံပုံပြီးတော့ဒါအတ္တမဖြူခွဲနေတာဒါအာဏာရှင်ရဲ့ဇယလက္ခဏာပါပဲသို့တော့ကျွန်တော်တို့ပြည်သူလူထုအနေနဲ့တော့ဒါတွေကိုကျွန်တော်တို့ကကျွန်တော်ဒီကြောက်ရွံ့နေဖို့မဟုတ်ဘဲနဲ့မိမိတို့ရဲ့ဘောနမူလရည်တည်ချက်ဖြစ်တဲ့ကျွန်တော်တို့ဒီစစ်မှန်တဲ့ Federal Democracy တောင်းဆိုပွဲကိုဆက်လက်တင်လွှင့်နေကြပြီးပို့ပါပဲဒီနေ့ဆိုလည်းကျွန်တော်တို့ဒီသူတို့ကဖြူခွဲနေသို့တော့ကျွန်တော်တက်နေတဲ့လူစုပြီးတော့ဘောနလမ်းလျှောက်လို့မရရင်ကျွန်တော်တို့ထိုင်တဲ့ဘေးလုံးတယ်ကျွန်တော်တို့ရောက်နေတဲ့နေရာမှာပဲထိုင်ပြီးတော့ဆန္ဒပြတာလေကျွန်တော်တို့လုပ်ပါတယ်ကျွန်တော်တို့ဒီလိုလိုနေရတာမိမိတို့တက်နိုင်တဲ့အသွင်ပုံစံနဲ့နီးနာအစုံနဲ့ဆက်လက်ပြီးတော့ဆောင်ရွက်ကြဖို့ပါပဲခင်ဗ
ျဒီလိုဖြိုခွင်းတဲ့နေရာမှာအာဏာပိုင်တွေဘက်ကရသားပြည်သူတွေကိုဂွားရည်နဲ့ပစ်တယ်အိမ်တွေထဲထိလိုက်ဆွဲနေတဲ့ဥစ္စာတွေကရောဒါဥပဒေနဲ့ကန့်ညီမှုရှိရလား
ဟုတ်ကဲ့ကျွန်တော်တို့ပြည်သူမှာကလက်နဲ့ဆိုလို့ဘာကိုဘာမှမပေါ့ပဲငင်းငန်းစွာကြေးကြော်တယ်ဆန္ဒပေါ်ထုတ်တယ်ပေါ့နော်ကျွန်တော်တို့ကတော့ဟိုမိမိတို့ရဲ့ဒီမူလရပ်ပိုင်ခွင့်အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဒါမိမိဆန္ဒသဘောထားကိုငင်းငန်းစွာပေါ်ထုတ်နေကြခြင်းဖြစ်ပါတယ်ခင်ဗျဒါကဒီအခုအနာဘေးစစ်အုပ်စုကပေါ်တော့လက်လက်မျိုးစုံများအကြမ်းဖက်ဤနာအစုံတုံးပြီးတော့အတ္တမဖြုတ်ပေးနေတဲ့လောရဲ့ဒီကျွန်တော်တို့ကဘလုံးမဘယ်ဥပဒေနဲ့ရှုထောင့်အောင်ကြည့်ကြည့်တရားဥပဒေနဲ့မလျော်ညီတဲ့ပေါ်တော့ကျွန်တော်တို့ဒီလူသားမဆန်တဲ့အကြမ်းဖက်လောရဲ့လိုပဲကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗျာ
နောက်တစ်ခုကြားရကအနာဘိုင်းနေဘက်ကလူတွေဖမ်းဆီးသွားတယ်နောက်ဆိုင်ကယ်တွေဖမ်းသွားတယ်လူဖမ်းသွားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ပတ်သက်ပေးရင်ပြန်ပြီးတော့လွတ်ပေးတာတွေဆိုင်ကယ်တွေကိုပြန်ပေးတာတွေအဲ့လိုမျိုးတွေလည်းရှိနေတယ်လို့သိရပါတယ်ဒီပေါ်မှာရောဇုံးလီယာဘလို့မှတ်ချက်ပေးခြင်းလေကျွန်
တော်တို့မင်းဒီပါဆိုဒီနေ့ဆိုကျွန်တော်တို့ဒီအဲ့ဒီရှမ်းတိုင်းဒေသရှိမှာဖြစ်သွားတယ်အဲ့ဒီမှာကျွန်တော်တို့ဆိုင်ငယ်ဒီကားတွေကျင်ကြတာသူကရင်းကြီးနဲ့လာဆွဲသွားတယ်လာတည်တယ်ပြီးတော့ဗျာအဲ့ဒါကိုကျွန်တော်တို့2-3 ခွင့်နဲ့လာရွေးခိုင်းနေဆိုပြီးကျွန်တော်တို့ပေါ့နော်သိရတယ်ဒီလူတွေရောဆိုင်ငယ်ဒီရင်တွေရောပေါ့နော်အဒါကဟိုပြောရရင်ဟိုစက်ကြီးတောင်းတဲ့သဘောကျွန်တော်တို့ဟိုဓမြတိုက်တဲ့သဘောကြီးဗျာကျွန်တော်တို့ပစ္စည်းကိုပေါ့နော်ဘလုံးမှန်တာရဲတပ်ဖွဲ့တို့ဒီလုံးကြီးတပ်ဖွဲ့တွေလုံးတင်လုံးထိုက်တဲ့ကိစ္စမဟုတ်ဘူးဗျာလူသားတယောက်နေလုံးတင်လုံးထိုက်တဲ့အလုံးမဟုတ်တဲ့ကိစ္စတွေကိုလုံးနေခြင်းပဲဖြစ်ပါတယ်ခင်ဗျာ